တော်တာရှင်များမင်္ဂလာပါခင်ဗျာအခုတစ်ပတ်မှာတင်ပြမှာကတော့တောင်သူတွေဝင်ငွေတို့အောင်လှုပ်ဆောင်မှုအစိုးရအနေနဲ့ပြင်ဆင်ထားတဲ့စီမံချက်တွေကိုမြန်မြန်ဆန်ဆန်နဲ့ကြဲကြဲပြန့်ပြန့်အကောင့်တွေပေါ်တင်နေဆိုတဲ့အကြောင်းပဲဖြစ်ပါတယ်လွန်ခဲ့တဲ့ရက်သက်တစ်ပတ်လောက်ကစိုက်ပျိုးရေးဦးစီးဌာနအနေနဲ့အကျိုးမြတ်များတဲ့တိနဲ့အမျိုးအစားအတွဲအဆက်တွေကိုဖော်ပြပြီးတောင်သူတွေကိုစိုက်ကြပြိုးကြဖို့နှိုးဆော်တဲ့တိုက်တွန်းချက်တည်းရဲ့ထွက်ပေါ်လာပါတယ်။လယ်မြေတွေအတွက်ကောရာမြေတွေအတွက်ပါတိနဲ့အမျိုးအစားအတွဲအဆက်ပေါင်းများစွာကိုအကြံပြုထားတာဖြစ်ပါတယ်။အစိုးရပိုင်းအနေနဲ့အခုလိုမျိုးတောင်သူတွေအဖို့လက်ရှိတဲ့ဝင်ငွေပုံမှုရရှိအောင်ဆောင်ရွက်တဲ့လုပ်ရက်ကိုကနဦးအနေနဲ့အင်မတန်မှကိုကောင်းမွန်တင့်တော်တဲ့လုပ်ရက်ဖြစ်တယ်လို့ပြောလိုပါတယ်။သူတို့ဖြင့်မိုးစဘာပေါ်ဖို့တလားလောက်ပဲလိုတော့တဲ့အချိန်မှာစဘာစေးတွေထိုးကြမှာကျင်းသည့်တလောက်ဖြစ်နေတဲ့လက်ရှိအချိန်ခါမျိုးမှာဖြစ်ပါတယ်။မိုးစဘာစေးထိုးကြလို့အကြီးအကျယ်အရှုံးပေါ်ရင်လဲရှေ့ဆက်ပြီးဘာလို့လို့လောက်ရမှန်းမသိတဲ့လယ်သမားအများစုအတွက်ဒီကိစ္စဟာကောင်းမွန်တဲ့လမ်းကြောင်းတစ်ကိုညွှန်ပြပေးတာဖြစ်ပါတယ်။စိုက်ပျိုးရေးဦးစီးဌာနကဖော်ပြပေးထားတဲ့သီးနှံအတွဲဆက်တွေကိုကြည့်ပြီးသုံးသပ်ရရင်လဲစိုက်ပျိုးရေးနဲ့ပတ်သက်ပြီးအစိုးရတဲ့အနေနဲ့ဘျူဟာအစ်စ်နဲ့လမ်းကြောင်းအစ်စ်ကိုရှောက်လမ်းမယ်ဆိုတဲ့အနေအထားကိုပါတွေ့လာရပါတယ်။အဓိကအနေနဲ့ကတော့မိုးစဘာပြီးရင်နှွေစဘာကိုတိထက်အဖြစ်လဲမြေမှာစဘာပြီးရင်စဘာကိုပဲဘာပဲဖြစ်ဖြစ်စိုက်ဖို့တွန်းအားပေးခဲ့တဲ့မူဝါဒကနေဖယ်ခွာလာတာကိုလည်းတွေ့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ဆရေတောက်လဲအမျိုးအစားတဘာဝမိုးရေကိုအားထားတဲ့မိုးကောင်းတောက်လဲအမျိုးအစားနဲ့မြေရေတင်လဲအမျိုးအစားတို့အတွက်မိုးစဘာပြီးရင်တွဲဆက်စိုက်ပျိုးဖို့တိနံအတွဲအဆက်68တွဲကိုဖော်ပြထားပါတယ်။အဲ့ဒီတိနံအတွဲအဆက်68တွဲထဲမှာမိုးစဘာပြီးရင်နှွေစဘာကိုစိုက်ပျိုးဖို့ဖော်ပြထားတဲ့တိနံအတွဲအဆက်က6တွဲပဲပါပါတယ်။အများအဖြစ်တော့မိုးစဘာပြီးရင်ပဲမျိုးစုံနှမ်းကြက်သွန်နီးပြောင်းဂေါ်ဘီတို့အစရှိတဲ့စဘာတက်ဝင်ငွေပိုကောင်းတဲ့တိနံတွေကိုစိုက်ပျိုးကြဖို့အကြံပြုတိုက်တွန်းထားတာဖြစ်ပါတယ်။ဒီဒီနံအတွဲဆက်တွေကိုထက်ဆင့်သုံးသပ်ရရင်မြန်မာနိုင်ငံအဖို့တောင်သူတွေအတွက်ကောတိုင်းပြည်ရဲ့လေယာစိုက်ပျိုးရေးထွက်ကုန်ဈေးကွက်အတွက်ပါတော်တော်ကိုတင့်လျော်ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာပြည်တွင်းစားသုံးမှုအတွက်မိုးစဘာတစ်မျိုးတည်းနဲ့ဘူးလုံးပါတယ်။ပြည်ပကိုစံတင်ဖို့ရောင်းချမှုဈေးကွက်ကတော့တရုတ်ဘက်ကအဝယ်လိုက်ရင်ကောင်းလိုက်တရုတ်အဝယ်ကျရင်ဈေးကွက်ပြတ်လိုက်ဆိုတာတော်တတ်ရှင်များလည်းအတိပဲဖြစ်ပါလိမ့်မယ်။ဆိုတော့တောင်သူတွေအဖို့မိုးစဘာစိုက်ပြီးရင်နှွေစဘာကိုစိုက်တာတဲ့ဒီပြင်သီးနှံစိုက်တာကလက်ရှိဈေးကွက်အနေအထားရပိုပြီးကောင်းပါတယ်။တစ်ဆက်တည်းမှာပဲတောင်သူအများစုဝင်ငွေပိုကောင်းလာရင်တိုင်းပြည်အတွက်လည်းဝင်ငွေပိုလာမှာဖြစ်ပါတယ်။ဒါပေမဲ့အစိုးရရဲ့ဒီစီမံချက်အစ်တစ်ဟာအထူးကောင်းမွန်နဲ့ဆိုပေမဲ့လိုအပ်ချက်ကြီးကြီးမားမားတစ်ခုတော့ရှိနေပါသေးတယ်။ဘာလဲဆိုတော့အစိုးရရဲ့လက်ရှိဖော်ပြထားတဲ့သီးနှံအတွဲဆက်တွေကိုတောင်သူတွေကိုကြဲကြဲပြန့်ပြန့်သိရှိလာအောင်ပြီးတော့ရုံရုံကြည်ကြည်နဲ့ရဲရဲဝံ့ဝံ့လက်ခံစိုက်ပျိုးလာအောင်လှုပ်ဆောင်ကြရမယ်ကိစ္စပါဒါကတကယ့်ကိုခရီးရှည်တစ်ခုအဖြစ်ကြံနေပါသေးတယ်ဘာဖြစ်လို့လဲဆိုတော့စိုက်ပျိုးရေးဦးစီးဌာနအနေနဲ့တောင်သူတွေအတွက်အကြံပြုနှိုးဆော်ထားတဲ့သီးနှံအတွဲဆက်တွေကိုလက်ရှိအချိန်မှာဌာနရဲ့တရားဝင်အင်တာနက်စာမျက်နှာပေါ်မှာပဲဖော်ပြထားသေးတာဖြစ်ပါတယ်ပွင့်ပွင့်လင်းလင်းပြောရရင်တော့အခုလိုအင်တာနက်စာမျက်နှာပေါ်ကနေနှိုးဆော်နေုံနဲ့တော့ဒီစီမံချက်အောင်မြင်ဖို့ခက်ခဲပါလိမ့်မယ်။အနည်းဆုံးတော့နိုင်ငံပိုင်မီဒီယာတွေကနေတဆင့်ကြဲကြဲပြန့်ပြန့်နေ့စဉ်ရက်ဆက်ဖော်ပြတိုက်တွန်းနေဖို့လိုပါလိမ့်မယ်။ဒါကပထမအဆင့်ပါ။နောက်တဆင့်ကတော့တောင်သူတွေကစိုက်ပျိုးရေးဌာနရဲ့အကြံပြုတိုက်တွန်းချက်ကိုသိရှိလာရင်တောင်မှအမှန်တကယ်လက်ခံသုံးစွဲလောက်အောင်လုပ်ရမယ့်အဆင့်ကကြံနေပါသေးတယ်။ပြောရရင်ဒုတိယအဆင့်ကပိုခတ်ပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့အတိတ်တုန်းကလည်းအစိုးရကတောင်သူတွေကိုဟိုသီးနှံဆိုင်ဒီသီးနှံဆိုင်ဆိုပြီးတွန်းအားပေးတဲ့စီမံချက်တွေအများအပြားလုပ်ခဲ့ပါတယ်။ဒါပေမဲ့နောက်ဆုံးတော့အဲ့ဒီစီမံချက်တွေအောက်မှာတောင်သူတွေအနေနဲ့ဘာအကျိုးမျက်မှမဲမဲရရမရလိုက်တာကများပါတယ်။ဒါကြောင့်ဒီနေရာမှာပြောလိုတာကအစိုးရရဲ့စိုက်ပျိုးရေးကဏ္ဍမဟာဗျူဟာအသစ်ဟာမူဝါဒအသစ်လမ်းကြောင်းအသစ်ဖြစ်ပါတယ်။အမှန်တကယ်သာအကောင့်ထဲပေါ်လာရင်တိုင်းပြည်အတွက်ကောတောင်သူတွေအတွက်ပါအကျိုးများပါလိမ့်မယ်ဒါပေမဲ့အမှန်တကယ်ကောင်းမွန်တဲ့စီမံချက်ကိုအမှန်တကယ်ကောင်းမွန်တဲ့အကောင့်ထဲပေါ်မှုနဲ့ပေါင်းစပ်မှသာဒိဋ္ဌဓမ္မအောင်မြင်နိုင်မှာဖြစ်ပါကြောင်းတိုက်တွန်းလိုက်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ